စစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာအဖမ်းခံလိုက်ရတဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပုဟာမိသားစုနဲ့မတွေ့ရတာလနဲ့ချီကြနေပြီဖြစ်ပါတယ်။ဦးညီပုအပေါ်မှာထပ်တိုးပြီးတော့တရားစွဲထားတဲ့အကြမ်းလိုက်စားမှုနဲ့ပတ်သက်ပြီးအကြောင်းအချက်အသေးစိတ်ကိုလည်းသူ့ရဲ့အကျိုးဆောင်ရှေ့နေကအသေးချာမသိရသေးပါဘူး။ဒီအခြေအနေအပြည့်စုံရန်ကုန်ကလာတဲ့တရင်ကိုအောင်မြတ်
ြီးပြင်အောင်ဒီတက်ထွေးဥပဒေပုံမှားနေမှာတရားစွဲခံထားတဲ့ NLD အစိုးရတက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုအပါဝင်နောက်ထပ်ပြည်နယ်ဝန်ကြီး၄ဦးကိုစတေမာလာ၈ရက်နေ့ဗုဒ္ဓနေ့ကဗီဒီယိုကွန်ဖရင့်ဆင်းနဲ့ရုံးထုတ်ပါတယ်။မကြာခင်ကအမှုတူတရားစွဲခဲ့တဲ့အောင်ဒီလိုက်စာမှုအတွက်ရုံးထုတ်ခဲ့တာပါ။ဒါပေမဲ့ဝန်ကြီးချုပ်ဟောဦးညီပုကိုရုံးထုတ်တာကိုရောတရားစွဲတဲ့အကြောင်းချက်အသေးစိတ်ကိုပါတစုံတရာမသိရဘူးလို့ဦးညီပုရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒဇင်ဥပဒေထောက်ကူပြုဖွဲ့ကတရားလွှတ်တော်ရှိနေဦးညီညင်းက VOA ကိုပြောပါတယ်
။ကျွန်တော်တို့ကစစ်တင်မှုတွေကအမှုကိုပဲကျွန်တော်တို့လိုက်ပါဆောင်ခဲ့တာဖြစ်တယ်။ဟိုစနေမှုတွေကိုကျွန်တော်ကိုသူမိသားစုကတော့လကောင်းသူရဲ့ဒီရုံချီစိတ်ချရတဲ့သူတရားရတော်လကောင်းဖြစ်ဖြစ်ဘယ်သူမှကျွန်တော်ကိုဟိုအဲ့ဒါမရှိဘူး။အဲ့တော့ကျွန်တော်တို့အဲ့ဒီအခုနောက်ပိုင်းအာဂတိနဲ့ဆွေးတယ်ဆိုတဲ့အမှုနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မသိဘူးပေါ့။အဲ့တော့ကျွန်တော်တို့အောက်ကမြို့နယ်ကအမှုကြတော့ကျွန်တော်တို့ဒီဒီကြံခေါ်စစ်တေစီမေတဲ့အစီအစဉ်ကောင်းနေပြီ။အဲ့ဒီမှုတွေကတော့ကျွန်တော်တို့ကရုံချင်းရုံခွင်းလေးနေမှာဆိုရင်ကျွန်တော်တို့ရုံချင်းတော့ပဲပေါ့လေ။စုံစမ်းလေသွားမယ်အဲ့လိုပဲရှိပါတယ်။မသိဘူးကျွန်တော်တို့ကကျွန်တော်တို့ကိုအဲ့ဒီအမှုကိုပါဟိုအဲ့ဒီအမှုတွေကိုပါအာကိုစားပြီးပြပါဆိုတော့ကျွန်တော်တို့ကိုပြောလေးသူမရှိဘူး။အဲ့ဒါကြောင့်ကျွန်တော်တို့အခုလောကီအခုဒီနေ့ရှိပေါ့နော်ဒီနေ့ရှိပါမှကျွန်တော်တို့ကျွန်တော်နိုင်ကြည့်ကိုအဒီမိုးတွေနဲ့ပတ်သက်ပြီး
ပြည်နယ်ဝန်ကြီးချုပ်အောင်ဦးညီပုနဲ့ပြည်နယ်ဝန်ကြီးဟောင်း၄ယောက်ကိုအားရလိုက်စာမှုနဲ့တရားစွဲတဲ့ဆိုတာကိုဩဂုတ်လ၁၆ရက်နေ့မှာစစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖေဖော်ဝါရီလ၁၆ရက်နေ့ညမှာစစ်တပ်နဲ့ရဲကဝန်ကြီးချုပ်အောင်ဦးညီပုကိုရခိုင်ပြည်နယ်ဂွားမြို့ကသူ့နေအိမ်ကနေဖမ်းဆီးသွားတာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့နေ့ကလေးကဒီနေ့ထိမိသားစုဝင်တွေတချိန်မဲတွေ့ရတယ်လို့မိသားစုဝင်တွေကပြောပါတယ်။ဗုဒ္ဓနေကစစ်တွေမျိုးမှာရုံးထုတ်တဲ့တဲ့ရင်ကိုအတိအကျောက်ကပြောပြမှသိခဲ့ရတယ်လို့ဦးညီပုရဲ့သမီးဖြစ်သူဒေါ်ကြည်ကြည်ဦးကပြောပြပါတယ်
။တခါလေဒီလိုကွန်ဖရင့်နဲ့ချိန်နဲ့ပြောခဲ့ရတယ်။အဲဆမအစပိုင်းတော့ပါပါ။ဆမပါတယ်တော့တွေ့လာလားမရှိဘူးတွေ့လည်းမတွေ့ရဘူးအစ်စ်တော်လည်းမရဘူး။ဟုတ်ကဲ့ကြားမအိမ်နဲ့ပတ်သက်လို့စိတ်ပူတာပေါ့မတွေ့ရတော့ဘူးဆက်တော်လည်းမရတော့
ဘူး။ကျစ်စစ်ဆက်မှုနဲ့လက်မဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စံဘဏ္ဍာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းစိုက်ပျိုးမှုမြင့်ရေးတက်တော်နဲ့တတုရင်းဝန်ကြီးဦးကျော်လွင်တို့ကိုအားရလိုက်စာမှုဥပဒေပုံမှန်55နဲ့တရားစွဲဆိုခံထားပါတယ်။ဒါ့အပြင်စစ်တပ်အာဏာမသိမ်းခင်ကတည်းကယာတုကနေဖယ်ရှားခံရတဲ့စီရင်ဝန်ကြီးရောဦးမင်းအောင်ကိုလည်းအလားတူအားရလိုက်စာမှုဥပဒေပုံမှန်နဲ့ပဲတရားစွဲထားပါတယ်။ဝန်ကြီးချုပ်ဦးညီပုကတော့တက်မတော်ကိုပြိုကွဲအောင်လှုပ်ဆောင်မှု905ကကြီးဖြင့်အားရတက်ပြည့်ဥပဒေပုံမှန်နေနဲ့မှတရားစွဲဆိုခံထားရတာပါ။စစ်ကောင်စီကသူတို့အာဏာသိမ်းထိုးစားခဲ့တဲ့ NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရနဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့အစည်းတွေကတာဝန်ရှိသူတော်တော်များကိုအစိုးပိုင်းမှပုံမှန်905ကကြီခွေစာရင်းနဲ့တရားစွဲခဲ့တယ်လို့အခုနောက်ပိုင်းမှာတော့အာရီလိုက်စာမှုဆိုင်ရာစွဲချက်တွေနဲ့ပါထပ်တိုးတရားစွဲနေပါတယ်ခင်ဗျာ